Washington Post သတင်းစာရဲ့ Tehran သတင်းထောက်ကိုဖန်ဆီးထားတဲ့အကြောင်း Iran အစိုးရတာဝန်ရှိသူတဦးကအတည်ပြုပါရယ် Iran နိုင်ငံမြို့တော် Tehran မှာရှိတဲ့ Washington Post သတင်းစာကြီးရဲ့သတင်းထောက်နဲ့သူ့ရဲ့ဇနီးနောက်တခြား American သတင်းထောက်နှစ်ဦးတို့ကိုဖန်ဆီးထိန်ထိန်ခံထားရပုံရတယ်လို့ Washington Post သတင်းစာကြီးကကြာသပတေးနေ့တုန်းကရေးသားဖော်ပြခဲ့တာပါဒီလူတွေကိုဘယ်သူတွေကဖမ်းဆီးတယ်ဆိုတာနဲ့ဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိတဲ့အကြောင်းဒါပေမဲ့ဒီကိစ္စဟာအတော်လေးလေးနက်တဲ့ပြဿနာဖြစ်တဲ့အကြောင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုစောင့်ရှောက်ထားရှိမှုအပေါ်မှာလဲဆိုရင်တဲ့အကြောင်းသတင်းစာကြီးကဖော်ပြခဲ့တာပါအီရန်အစိုးရကအခုဖမ်းဆီးမှုနဲ့ပတ်သက်ပြီးပထမဆုံးအချက်အဖြစ်လူသိရှင်ကြားထုတ်ဖော်ပြောဆိုမှုတစ်ခုအတွင်မှာတော့ Washington Post ရဲ့သတင်းတောက် Jason Rezaian ကိုစစ်ဆေးမေးမြန်းဖို့အတွက်ထိမ့်သိမ်းထားတဲ့အကြောင်းနဲ့မကြာခင်မှာနောက်ထပ်အချက်အလက်တွေထပ်ပြီးထုတ်ပြန်မှုရှိတဲ့အကြောင်း Tehran ခရိုင်တရားရေးဌာနရဲ့ဦးဆောင်ညွှန်ကြားရေးမှူး Golan Hussein Ismail ကပြောဆိုခဲ့တာပါအီရန်လုံခြုံရေးတပ်ဖွဲ့တွေဟာရန်သူတွေရဲ့လှုပ်ရှားမှုတွေအလုံးအပေါ်မှာနိုးနိုးကြားကြားရှိနေကြတယ်လို့ Mr. Ismail ကအီရန်အစိုးရသတင်းဌာနကပြောဆိုခဲ့ပေမဲ့ဘလို့ပြစ်ဒဏ်မျိုးချမှတ်တမ်းကြီးရှိလဲဆိုတာကိုတော့မှတ်ချက်ပေးခဲ့ခြင်းမရှိပါဘူး။တခြားဖမ်းဆီးခံရသူတို့နဲ့ပတ်သက်လို့လည်းဒီသတင်းမှာဖော်ပြမထားပါဘူး။အသက်38နှစ်အရွယ် Mr. Rezaian ဟာဆိုရင်2012ခုနှစ်ကတည်းက Washington Post သတင်းစာကြီးရဲ့ Tehran သတင်းတောက်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး Iran နဲ့ American နိုင်ငံသားတွေအဖြစ်ခံယူထားသူဖြစ်ပါတယ်။အီရန်နိုင်ငံသူဖြစ်တဲ့ဇနီးဖြစ်သူ Rekni Salehi ကတော့အာရဗ်စော်ဘားများပြည်ထောင်စုအခြေဆိုင် The National သတင်းစာအတွက်အလုပ်လုပ်နေသူဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်လျှောက်လာတင်ထားပါတယ်။ Channel 2တို့ကတော့အလုပ်ဓာတ်ပုံသတင်းထောက်တွေဖြစ်ကြတယ်လို့ Washington Post သတင်းစာကြီးကဖော်ပြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့အခုသတင်းထောက်တွေဖန်ဆီးခံထားရတယ်ဆိုတာကိုသိရှိထားတဲ့အကြောင်းဒါပေမဲ့လည်းအတွင်းရေးအချက်အလက်တွေကိုစဉ်းစားသုံးသပ်နေခြင်းအတွင်းမှာတော့မှတ်ချက်တစုံတရာပေးမှာမဟုတ်ဘူးလို့ဆိုပါတယ်ရှင်။